စစ်ကောင်စီတပ်ကနေပြီးတော့နယ်မြေရှင်းလင်းနေတဲ့စခိုင်းတိုင်းရဲမပင်မြို့နယ်ထဲမှာတော့အိုးအိမ်တွေစွန့်ပစ်ပြီးတော့ထွက်ပြေးတိမ်းရှောင်နေရတဲ့စစ်ပြေးဒုက္ခတွေအတော်များများဟာ ပူပြင်းတဲ့ရာသီဥတုထန်ကြောင့်ဖျားနာပြီးမကျန်းမာမာဖြစ်နေကြပါတယ်။အခြေအနေငြိမ်သွားတဲ့နေရာတချို့ကိုပြန်သွားတဲ့ပြည်သူတွေရှိပေမဲ့ဆက်ပြီးတော့မှပြေးလွှာပုန်းခုံနေရတဲ့တောင်းတဲ့ချီတဲ့ဒေသခံတွေလည်းရှိနေပါတယ်။ဒီကြောင့်ရန်ကုန်ကလာတဲ့သတင်းကိုဆက်ပြီးပြောပြပေးပါမယ်ရှင်။ စကိုင်းတိုင်းရင်းမပင်မြို့နယ်ရမားချောင်းတောင်ဘက်ချမ်းမှာရှိတဲ့နှုံးကြီးကျေးရွာပါဝင်ပဝင်းကျင်ရွာတွေဘက်ကိုစစ်ကောင်စီတပ်တွေစီးရေလှုပ်ရှားနေတဲ့အတွက်ဒေသခံရွာသားတွေဘေးလွတ်ရာကိုပြေးလွှာနေကြရပါတယ်။ထွက်ပြေးတိမ်းရှောင်နေကြရတဲ့ဒုက္ခသည်တွေဟာစားရေးတောက်ရေးတွေခက်ခဲနေတဲ့အပြင်လက်ရှိအချိန်ကပူပြင်းတဲ့ရာသီဥတုထန်ကြောင့်အများစုကနှာဆေးချောင်းဆိုတာဖြားနာတဲ့ဝေဒနာတွေခံစား
။ရာဇီတို့ဒီပြန်ပြီးတော့တကြီးရောဒီနာမကျန်းဖြစ်တဲ့လူတွေပါအပါဝင်ပေါ့ဗျာ။အများကြီးပါအဲ့လိုလူတွေပြည်လာနေကြတာ။စားတော့ကလည်းကျုံလို့စားကျုံလို့အိပ်ပေါ့ဗျာ။တော်တယ်လေ။လွတ်မဲ့ခြင်းနဲ့နေရာကြီးတောင်တက်ရိုက်ရောဝင်မြောက်ဘက်ကိုပြေး၊မြောက်ဘက်ရောဝင်ပြီးဆိုတောင်ဘက်ကိုပြေးပေါ့ဗျာ။ပြည်ပြန်စားစားဖြစ်နေကြတဲ့အချိန်မျိုးနဲ့ပြေးနေကြတာဗျာ။
မတ်လ၁၂ရက်နေ့ကအင်အားရာနဲ့ချီပါတဲ့စစ်ကောင်စီတပ်တွေဟာနှုံးကြီးကျေးရွာနဲ့မနီးမဝေးဖြစ်တဲ့ရွာတောင်ကျေးရွာဘက်ကိုလက်နက်ကြီးတွေနဲ့ပစ်ခတ်ဝင်လာတဲ့အချိန်လက်နက်ကြီးကြီးထိမှန်လို့ဒေသခံပြည်သူတဦးသေဆုံးသွားတယ်လို့ပြောပါတယ်။အဲ့ဒီအချိန်တွေကြောင့်ရွာတောင်ကျေးရွာနှုံးကြီးကျေးရွာစတဲ့ပတ်ဝန်းကျင်ရွာ၃ရွာထက်မနည်းကတောင်းနဲ့ချီတဲ့ဒေသခံတွေဟာဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်။
ဒီရည်ရည်ရကျွန်တော်တို့ကြီးရည်ဆိုကျဲကြမြောင်နှုံးလက်ထောက်ပပန်းကြီးကုန်းရွာချောင်းစုံရုံးမင်းတွင်သတော်ပြင်းမြို့ပေါ်ပြောင်းပြားလက်လုံးငုံကြီးရွာကောင်းကြီးရွာကြီးရည်ရည်ရကျွန်တော်တို့အင်ဂျီပေါင်း1000ဝန်းကျင်လောက်ကပြီးရဆိုအနည်းဆုံး1000ကျော်လောက်ရှိမှာပေါ့ဗျာ
ပြီးခဲ့တဲ့မတ်လ၈ရက်နေ့တုန်းကလည်းရင်းမပင်မြို့နယ်ရမားချောင်းမြောက်ချမ်းကလက်ပံတော်ကြီးရွာဘက်ကိုစစ်ကောင်စီတပ်ကလက်နက်ကြီးတွေနဲ့ပစ်ခတ်လို့အရသာပြည်သူ၁၁ဦးထက်မနည်းအသက်ဆုံးသွားတယ်လို့ဒေသခံတွေက VOA ကိုပြောထားပါတယ်။ဒါကြောင့်လက်ပံတော်ကြီးရွာ၊ကန်တာရွာ၊ရှမ်းရွာနဲ့အနီးဝန်းကျင်ကကြီးရွာတွေကပြည်သူတွေဟာအိုးအိမ်ဆုံးခွာပြီးဘေးလွတ်ရာကိုပြေးလွှာနေကြရပါတယ်။အခုရက်ပိုင်းမှာတော့အဲ့ဒီဘက်မှာအခြေအနေတည်ငြိမ်လာလို့တချို့စစ်ပြေးဒေသခံပြည်သူတွေကနေရက်ကိုပြန်လာတဲ့လူရှိသလိုလုံခြုံရေးကိုဆိုရင်လို့မပြန်ရဲကြသေးသူတွေလည်းရှိနေပါသေးတယ်။ရာသီဥတုပူပြင်းလို့တောတောင်တွေထဲမှာကြာကြာမနေနိုင်တဲ့အတွက်ဒေသအခြေအနေတည်ငြိမ်လာတာနဲ့နေရက်ကိုပြန်ကျင်နေကြတာလို့ကန်တာရွာကတူကပြောပါသေးတယ်။
သူတို့ရဲ့ကျန်းမာရေးအခြေအနေကလည်းအခြေအနေမကောင်းဘူးပြပါလို့ဆိုတော့သူကနေရာလည်းတရက်နဲ့တရက်ဘူးအခြေအနေလေးလည်းပြင်းလာတယ်မိုးကမရှိတဲ့နေရာဒေသလေးတွေမှာမိုးပါဆင်းပြီးအိပ်ကြရတယ်ဆိုတော့ကျတော့အဲဒီရာသီဥတုဓာတ်ကိုမခံနိုင်လို့ပြန်လာတဲ့လူတွေလည်းရှိသေးတယ်။ဒါတော့မလာကြများဘူးညညဆိုရင်ခြောက်ချားတယ်နေရာဆိုင်ရတာဆိုလိုပေါ့ကျွန်တော်တို့ကန္နာတို့လည်းဘရောတို့ရှမ်းရွာတို့ကတော့ပြန်လာကြသေးရဟိုဘက်ရွာသားတို့ပြန်လဲတို့ဆိုတဲ့ရွာတွေကတော့အခုမှပြေးလို့မလုပ်မဲ့ရှိသေးတယ
်။စကိုင်းတိုင်းရင်းမပင်မြို့နယ်တွေကစစ်ကောင်စီတပ်တွေအင်အားတိုးမြင့်ပြီးနေတခွေနေမြေရှင်းလင်းနေတယ်လို့ဒေသခံတွေကပြောပါတယ်လက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်ပြီးတရွာဝင်တရွာထွက်စီးရဲလှူရှားနေတာကြောင့်ဒေသခံတွေပြေးလွှားနေကြရတာလို့ကန်တာရွာကန်တူကပြောပါတယ
်တရွာဝင်တရွာထွက်ပေါ့သူတို့လမ်းကြောင်းကတော့ဘလို့ရှိတယ်ဆိုတော့ကျွန်တော်တို့ကမသိနိုင်ဘူးလေသူကဝေးရနေပြီးတော့သူတို့ဥရိယာလမ်းကြောင်းကိုလက်နက်ကြီးလို့ယူဆရတဲ့အဲဒီနဲ့အတန်အနေနဲ့အုံးတန်းတန်းလေးနဲ့လည်းလမ်းပစ်တယ်သူတို့အဲ့ဒီပစ်တဲ့နေရာကခုံကြီးကြောင်းခိုင်းအဆောက်အဦးခိုင်းခိုင်းမမကြည့်တဲ့ရက်တွေနားတွေကိုလက်နဲ့ချင်းနဲ့အရင်လှမ်းပြတယ်အဲ့ဒီဆဲကိုလူချင်းတဲ့သဘောနေမှာပေါ့ဗျာအဲ့လိုပြည့်ပြီးတော့မှလက်နဲ့ငယ်မှန်နေကြရတယ်အဲ့လိုတွေနဲ့ဝင်လာတာပေါ့ဗျာ
အခုလိုစကိုင်းတိုင်းရင်းမပင်နယ်ထဲမှာစစ်တပ်ကနေနေရှင်းလင်းမှုတွေလုပ်နေတယ်လို့စကိုင်းတိုင်းထဲကပြည်သူ့ကာကွယ်ရေးတပ်တွေနဲ့ပြစ်ခတ်တိုက်ခိုက်မှုတွေလည်းတိုးလာနေပါတယ်နေနေရှင်းလင်းမှုတွေနဲ့တိုက်ပွဲတွေကြောင့်ဒေသခံရွာသားအများပြားဟာဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြရဆဲဖြစ်ပါတယ်ရှင်